Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ6ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အစီအစဉ်တွေကိုလိုင်းဒိုမီတာ16.25နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ဆွေးရဲ contract ဝန်ထမ်း2ကိုလေ့ဝတ်သတင်းအချက်အလက်တွေ online သတင်းဌာနတစ်ခုကိုပေါကြားမှုနဲ့ဖန်ဆီးလိုက်ပါတယ်လန်ဒန်မှာစနေနေ့ကချန်ပတ်တက်ခဲမှုတွင်ထိခိုက်သေးဆုံးသူတွေကိုရည်စူးပြီးတနင်္ဂနွေလုံးဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရဲတပ်ဖွဲ့ကတော့တက်ခဲသူတွေကထက်တဲ့မြောက်တူရဲ့အမည်ကိုကြေညာပါတယ်ဒီလိုထိခိုက်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူဖြူနဲ့သူကြေညာပေးသွားမှာပ
ါကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမယ်သတင်းလွှာတွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နဲ့ပတ်သက်လို့
အမေဆူရတဲ့ဟိုရောက်လိုက်ရအရင်မှာသူမြန်မာမိသားစုဘသူပဲရှိသေးသူချူတာတိပြမချူတာပြီးသူကမြန်မာလေတွေ့တဲ့အခါကျဘဘရေးခခင်မမေပြောပါလေခင်ဗျာ
ကနေဒါခြေဆိုင်မြမရေတက်ကြွလှူရှားသူကိုအောင်မိုးပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူအာရှဆီဖိတ်ဒေတာမှာလုံခြုံရေးနဲ့ပတ်သက်လို့မရေမရာဖြစ်ရတဲ့အကြောင်းပေါ်မြန်မာနိုင်ငံရဲ့အမြင်သဘောထားကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မကင်ဖြူထွေးတို့ပြောပြပေးပါမယ်ရှင
်အမေရိကန်ဆိုရဲ contract ဝန်ထမ်း2ကိုလေဝတ်သတင်းချက်လက်တွေ online သတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖန်ဆီးလိုက်ကြောင်းအမေရိကန်တရားရုံးဝန်ကြီးဌာနကကြေညာလိုက်ပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်မီမဲဆန္ဒရှင်တွေမှတ်ပုံတင်တဲ့စနစ်ကိုရုရှားစစ်တောင်းလိုင်းရေးကဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လေဝတ်မတန်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရုံးဝန်ကြီးဌာနရဲ့ကြေညာချက်ဖတ်ပေါ်လာတာပါဖန်ဆီးခံရတဲ့ Reality လေဝင်းနာဆိုသူအမျိုးသမီးဟာလေဝတ်တောင်းလိုင်းသတင်းတွေကိုပုံနှိပ်ကူးယူပြီးသတင်းဌာနကိုပေးခဲ့ကြောင်းဝန်ခံထားတယ်လို့လည်းအမေရိကန်ပြည်သူစုံစမ်းစစ်ဆေးဗျူ FBI ရရှိရဲ့အစီရင်ခံစာမှာဖော်ပြထားပါတယ် FBI ရရှိရဲ့အစီရင်ခံစာမှာရင်းနှီးဖော်ပြထားတဲ့ထောက်လိုင်းရေးမှတ်တမ်းပေါ်ကရဲဆွဲနဲ့သတင်းဌာနကကိုကာယူထားတဲ့မှတ်တမ်းရဲ့ရဲဆွဲတွေတွင်ညင်နေတာလည်းတွေ့ရပါတယ်တိတန်လေးဝဲချက်လက်တွေကိုဘယ်ဌာနကပေါက်ကြားခဲ့တယ်လဲဆိုတော့အစိုးရကမပြောရင်ပဲဖက်စစ်ခံရသူအမျိုးသမီးဝန်ထမ်းဟာဂျော်ဂျီယာပြည်နယ်ကအစိုးရရုံးတရုံးမှာတာဝန်ကျနေသူဖြစ်ကြောင်းပြောဆိုထားပါတယ် The Intercept သတင်းဌာနကတော့သူ့လက်ခံရရှိခဲ့တဲ့အမေရိကန်အမျိုးသားလူညွန်ရေးအေဂျင်စီ NSA ရဲ့လေဝတ်မှတ်တမ်းမှာရုရှားအင်တာနက်ဟက်ကာတွေဟာအမေရိကန်ပြည်တော်စုကဒေသနာအဆင့်ရွေးကောက်ပွဲတာဝန်ရှိသူတွေအသုံးပြုနေတဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်နိုင်မှုလားနဲ့ချီအခြေရင်ကျိုးပန်းခဲ့ကြောင်းဖော်ပြခဲ့တာပါကွန်ပျူတာစနစ်ထဲကိုဝင်နေအောင်လိုအပ်တဲ့ password တွေရဖို့အင်တာနက်သုံးသူတွေကိုလှည့်စားတဲ့နည်းတွေပါဝင်နည်းမျိုးစုံနဲ့ဖောက်ထွင်းဝင်ရောက်ခဲ့တယ်လို့လည်းဆိုပါတယ်မဲဆန္ဒရှင်တွေကိုမှတ်ပုံတင်စီရင်သွင်းရမှာဒေသနာအစိုးရတွေအတွက်လိုအပ်တဲ့ကွန်ပျူတာ software ရောင်းချတဲ့ company တွေကိုပထမပြစ်မှတ်ဖြစ်ရွေးချယ်တက်ခတ်ခဲ့ပြီးနောက်ပိုင်းမှာတော့နိုဝင်ဘာ10ရက်ရွေးကောက်ပွဲမတိုင်မီရက်တွေမှာဒေသခံရွေးကောက်ပွဲတာဝန်ရှိသူတွေကိုပြစ်မှတ်ထားတက်ခတ်ခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအနေရှိတဲ့တိုင်းပြည်တွေကသူ့ရဲ့အပေါ်ပြည်ပခွင့်တွားမြင့်သွားမည်ဆိုတာကိုတနင်္လာနေ့နောက်ပိုင်းတော့ကသူ့ရဲ့ထူးခြားစာမျက်နှာကနေတဆင့်ထပ်မံပြောဆိုလိုက်ပါတယ်။မွတ်စလင်အများစုနိုင်ငံတွေကနေဝင်ရောက်လာသူတွေကိုပြည်ပခွင့်တွားမြင့်တဲ့သူ့ရဲ့မူရင်းအမိန့်ကိုဟန့်ထားဖို့အတွက်နေရာတကာအများကြီးစံနှုန်းကိုက်လုပ်နေလို့မရဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်။အနေရှိတဲ့နိုင်ငံတချို့အပေါ်ပြည်ပခွင့်တွားမြင့်ဖို့လိုပါတယ်။နိုင်ငံနေရာတကာမှာဒီအများကြီးဆန်နှုတ်ကြိုက်ပြောနေရတွေကပြည်သူတွေကိုကာကွယ်ရမှာအထောက်အကူမဖြစ်ပါဘူးလို့သမ္မတကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသမ္မတရဲ့ငโกမူရင်းအမိန့်ဒီတရားရုံးမှာဟန့်တားခံခဲ့ရပြီးတဲ့နောက်ပိုင်းဒီအမိန့်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ရေးဆွဲခဲ့တဲ့အပေါ်မှာတနေ့ကနေ့အစောပိုင်းကဝေဖန်ရေးသားတာတွေရှိခဲ့ပြီးတဲ့နောက်တခါအခုလိုထပ်ပြီးတော့သမ္မတကဝေဖန်ရေးသားလိုက်ကြပါသမ္မတရဲ့မူရင်းအမိန့်ထဲမှာတော့အီရတ်၊အီရန်၊လီဘီးယား၊စီးရီးယား၊ယေမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုတဲ့ပြည်ဝင်ခွင့်ရက်90ဆိုင်းငံ့ထားပြီးတော့စီးရီးယားကဒုက္ခသည်တွေဝင်ရောက်မှုကိုလည်းအကန့်အသတ်မရှိဆိုင်းငံ့ဖို့အမိန့်ချထားတာပါ။ဘာသာရေးရလူနည်းစုတွေကိုတော့ချွင်းချက်ထားခွင့်ပြုထားပါလေ။ဒါပေမဲ့ဒီအမိန့်ကိုတရားရုံးကဟန့်ထားခဲ့ပြီးတဲ့နောက်မှာတော့ပြည်ဝင်ခွင့်ဆိုင်းငံ့တဲ့တိုင်းပြည်တွေခုနှစ်နိုင်ငံထဲကနေအီရတ်နိုင်ငံကိုဖယ်ရှားပေးခဲ့ပြီးစီးရီးယားဒုက္ခသည်တွေဝင်ရောက်ခွင့်ကိုလည်းရက်120သာဆိုင်းငံ့ထားဖို့ပြင်ဆင်ခဲ့တဲ့အပြင်ဘာသာရေးအရချွင်းချက်ပြုထားတာကိုလည်းဖယ်ရှားပေးခဲ့တာဖြစ်ပါရဲ့ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကအချင်းဖက်တက်ခတ်မှုတွင်ထိခိုက်ဒေဆုံးသူတွေကိုရည်စူးပြီးတနင်္ဂနွေလုံးဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရက်တက်ဖွဲ့ကတော့တက်ခတ်သူတွေကတက်တက်မြောက်တူရဲ့အမည်ကိုကြေညာခဲ့တယ်လို့ ဖမ်းဆီးလည်းရှိခဲ့ပါတယ်။တခိုက်မှုကျူးလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယူဆုဇက်ကွာဆိုသူဖြစ်ကြောင်းထောက်လှမ်းရရှိတွေကယုံကြည်ထားတယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။လန်ဒန်ရှိပိုင်းမှာနေထိုင်ခဲ့သူမော်ရိုကိုနယ်နွယ်ပွားအီတလီနိုင်ငံသားတူဖြစ်ယူဆထားပြီးရဲတပ်ဖွဲ့ဒါမှမဟုတ်ဘရစ်ရှားထောက်လှမ်းရေး MI5 ကစောင့်ကြည့်နေသူတူတော့မဟုတ်ဘူးလို့လည်းဆိုပါတယ်။တခိုက်မှုမှာပါဝင်သူနောင်နူးကတော့ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ကူရန်ရှာဇတ်ဘတ်ဆိုသူနဲ့အသက်30အရွယ်ရာချစ်ရိုဟန်ဆိုသူဖြစ်ကြောင်းရဲတပ်ဖွဲ့ကမနေ့ကပဲကြေညာထားတာပါ။ခုနောက်ဆုံးတခိုက်မှုကိုစီစဉ်နေတဲ့အကြောင်းထောက်လှမ်းတဲ့ကျူတင်ရရှိခဲ့တာမျိုးမရှိခဲ့တဲ့အကြောင်းနဲ့စုံစမ်းဖော်ထုတ်ဖို့ဦးစားပေးဆောင်ရွက်နေကြောင်းလည်းရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကနေ့မှာပဲအချမ်းဖက်ဝါဒတံပြန်တက်ဖြစ်ရဲတပ်ဖွဲ့ဝင်တွေကဘတ်ကင်းအရမှာအသက်28နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူခဏယောက်သေဆုံးပြီး50ယောက်ဒဏ်ရာရခဲ့တဲ့အချမ်းဖက်တက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကိုတော့မပြောပါဘူး။တက်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းအစိုးရမှအာဏာပိုင်ကလူစနစ်ရောက်ကိုဖမ်းဆီးခဲ့ပေမဲ့အားလုံးကိုတစုံတရာအရင်းမြစ်ပဲပြန်လွတ်ပေးလိုက်ကြောင်းမနေ့ကကပဲပြောဆိုထားပါတယ်။တက်ခတ်မှုတွေတိရဲသေဆုံးသူတွေကဘသူဘဝဖြစ်ကြောင်းသိနိုင်မှုရဲတပ်ဖွဲ့ကစုံစမ်းနေစေဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောဆိုထားပေမဲ့ဒီထက်မှာနိုင်ငံသားတွေပါဝင်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။စနေကတက်ခတ်မှုမှာတော့အမျိုးသား၃ယောက်ကဗန်ဂါဒ်စင်းနဲ့လန်ဒန်တံတားပေါ်ကလန်သွန်လန်လာတွေကိုဝန်တိုက်ခဲ့ပြီးဒီနောက်မှာတော့ကားတွေကထွက်ပြီးအနားမှာရှိနေတဲ့ဇီးတွေကလူတွေကိုဓာတ်နဲ့လိုက်ထိုးတက်ခတ်ခဲ့ရတာကရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့တာပါ။ IS Islam စစ်သွေးကြွအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်
။ဆီးရီးယားနိုင်ငံရက်ကာမျိုးမြောက်ပိုင်းကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အတွက်အမေရိကန်ကြောထောက်နောက်ကပေးထားတဲ့ Syria Democratic Air Force SDF တပ်ဖွဲ့တွေကဒီကနေ့ထိုးစစ်တစ်ခုကိုစတင်ပါတယ်။2014ခုနှစ်ကစပြီးတော့ IS ဖွဲ့တွေသိမ်းယူထားတဲ့ရက်ကာမျိုးကိုဝင်ရပိတ်ဆို့ထားနိုင်မှုအတွက် SDF တပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစပြီးတော့ကျူးပန်းလာခဲ့ကြတာပါဒီမျိုးကိုတော့ IS တွေကသူတို့ရဲ့အဓိကမြို့တော်တစ်ခုအဖြစ်နဲ့သုံးနေတာပါရက်ကာမျိုးသိမ်းတပ်ဖွဲ့ဟာအချင်းကြာပြီးတော့ခက်ခဲမှဖြစ်ပေမဲ့လို့ IS တွေကိုအခိုင်အမာတိုက်ထုတ်သွားနိုင်မှာဖြစ်တယ်လို့စီးပွားနဲ့ယူရနိုင်ငံတွေမှာ IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးစတီးဗ်ချောင်ဆန်ကပြောပါတယ်IS သွေးကြွတွေအနေနဲ့လူသစ်ဆူဆောင်းတာတွေလှုပ်ဆောင်ထားနိုင်တယ်ဆိုရင်တော့မှဒီအီရတ်မှာရောစီးရီးယားမှာပါသူတို့ရဲ့အထူးအမျိုးတွေအဖြစ်ကျညာထားတဲ့မျိုးကြီးတွေကိုလက်လွတ်ဆုံးရှုံးလာနေရတာကြောင့်ဘလို့မှအောင်မြင်မှုမရနိုင်ဘူးလို့လည်းမစ္စတာထောင်ဆန်ကပြောပါတယ်ညပောက်ဖွဲ့တွေရဲ့အကူအညီနဲ့အီရတ်တပ်ဖွဲ့တွေဟာအီရတ်နိုင်ငံမိုဆူးမြို့မှာခြေကုပ်ယူထားတဲ့ IS တပ်ဖွဲ့တွေကိုအမြင့်ပြတ်ချေမှုဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်
ယူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရာဂီရူဆိုင်ပရက်သဘောတူညီချက်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်ထက်မှာသမ္မတဒေါ်နယ်ထရန့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောထားမတိုက်ဆိုင်ကြောင်းလို့ပေါ်ကံပတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဆိုင်အမေရိကန်ယာယီတမတ်ကြီးဒေးဗစ်ရန်ယာရုကနှုတ်ထွက်သွားပါတယ်။တာယွန်ဝန်အနေနဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာပဲယာရုကထွက်ဖို့ကြေညာလိုက်တာလို့လည်းနီးစပ်သူအထံဝန်ကပြောပါတယ်။ယာရုကနှုတ်ထွက်မဲ့ကြေညာချက်ဟာကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပေမဲ့အကြောင်းရင်းအသေးစိတ်ကိုတော့မပြောခဲ့ပါဘူး။ယာရုကနှုတ်ထွက်သွားတဲ့ယာယီတမတ်ကြီးကတရုတ်နိုင်ငံဆိုင်ရာတာယွန်မှာဒုတိယအကြီးအကဲတူဖြစ်2016ဇန်နဝါရီကနေကတာဝန်ယူခဲ့ပြီးသမ္မတထရန့်ကသမ္မတကြီးဖြစ်ဖြစ်ရွေးချယ်ထားတဲ့ Iowa ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Terry Branstad ဒီလနောက်မှာတရားဝင်တာဝန်ယူခြင်းအချိန်ထိတယုံယာယီတာဝန်ငယ်ဖြစ်နေတာဝန်ယူထားတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနမှာ28နှစ်ကြာလောက်ကနေတဲ့ယာယီသမ္မတကြီးရန်ခါ2011ခုနှစ်ကနေ2012ခုနှစ်ထိအာဖဂန်နစ္စတန်နိုင်ငံအမေရိကန်တယုံမှာနိုင်ငံရေးတာဝန်ငယ်အရာရှိဖြစ်နေလဲတာဝန်ယူခဲ့ဦးပါတယ်။လွန်ခဲ့တဲ့ရက်နဲ့ငယ်တွင်သမ္မတထရန့်နဲ့လူသိချင်းကြားသဘောထားကွဲလဲတဲ့သမ္မတကြီးတွေမှာဒါဒုတိယမြောင်လည်းဖြစ်ပါတယ်။ Twitter Internet လူမှုကွန်ရက်ကနေသမ္မတထရန့်ဝေဖန်ခဲ့တဲ့လန်ဒန်မြို့တော်ဝင်ဆရက်ခန်ကိုပြီးခဲ့တဲ့ချန်ပီယံတက်ခတ်မှုမှာတုံ့ပြန်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Louis Lucas ကလူသိချင်းကြားချီးကျူးထားတာဖြစ်ပါတယ်။
ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုအိန္ဒိယနိုင်ငံလက်မှတ်ရေးထိုးခဲ့တာဟာသူ့နိုင်ငံအတွက်ဒေါ်လာဘီလီယံနဲ့ချီအကျိုးမြတ်ရဖို့ရှိနေတာကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမှတ်ချက်ပေးပြောဆိုလိုက်တဲ့အပေါ်မှာအိန္ဒိယနိုင်ငံကပယ်ချလိုက်ပြီးတော့အိန္ဒိယအနေနဲ့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်နိုင်အောင်အခိုင်အမာဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုလိုက်ပါတယ်နိုင်ငံတစ်ခုကနေငွေရဖို့ဒါမှမဟုတ်ဒီနိုင်ငံတစ်ခုကဖိအားပေးလို့ပါရီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာမဟုတ်ဘူးလို့ဆိုပြီးတော့အိန္ဒိယနိုင်ငံသားရေးဝန်ကြီးရှူမာဆွာရက်ကထရမ့်ရဲ့မျက်ချက်စကားကိုကြုံမြင်တဲ့အနေနဲ့တနင်္လာနေ့တုန်းကသတင်းတောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားတာပါ ထရမ့်ရဲ့ပြောဆိုမှုဟာမှန်မှန်ကန်ဘူးလို့လည်းသူကထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပါရီသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာလိုက်တဲ့အချိန်ထဲမှာပဲသမ္မတထရမ့်ကအိန္ဒိယနိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေထံကနေနိုင်ငံခြားအကူအညီဒေါ်လာတန်ထောင်ပေါင်းများစွာရမှာဖြစ်လို့ဒီစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာလို့ဆိုပြီးတော့ပြောဆိုသွားခဲ့တာပါ။အိန္ဒိယနဲ့တရုတ်နိုင်ငံတွေကိုဒီသဘောတူညီချက်အောက်မှာအကျိုးမြတ်ရတဲ့နိုင်ငံတွေအဖြစ်နာမည်တက်ပြောဆိုလိုက်ပြီးတော့ပါရီသဘောတူစာချုပ်ဟာဥရုယာတီပြောင်းလဲမှုကိစ္စထက်တခြားနိုင်ငံတွေကအမေရိကန်ပြည်ထောင်စုကိုအခွင့်ကောင်းယူတဲ့သဘောတူစာချုပ်ဖြစ်တယ်လို့ဆိုပြီးတော့သမ္မတထရမ့်ကပြောဆိုသွားခဲ့တာပါရှင
်။နိုင်ငံပေါင်း၆နိုင်ငံကတန်တမာဆက်သွယ်ရေးဖက်တောက်ကြောင်းကြီးညာခံထားရတဲ့ကတ္တနိုင်ငံရဲ့စော်ဘွားမိန်ကွန်းပြောမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားဖို့နဲ့တန်တမာရေးပြဿနာတွေကိုဖြေရှင်းနိုင်အောင်အချိန်ပေးဖို့ကုဝေးနိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်းကတ္တနိုင်ငံရဲ့ဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ကတ္တနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးနေတယ်ဆိုပြီး Sorry Egypt Bahrain RS စော်ဘွားမျိုးပြည်အောင်စု UAE ရင်းမြစ်မော်တိုင်းနိုင်ငံတွေကတန်တမာဆက်သွယ်ဖြစ်ကြောင်းကြေညာခဲ့ကြပေမဲ့ကတ္တနိုင်ငံကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါ။ကုဝေးနိုင်ငံဟာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ကောင်စီ GCC ဖွဲ့ဝင်6နိုင်ငံနဲ့အတူလွန်ခဲ့တဲ့3နှစ်တုန်းကအလားတူပြဿနာကိုဖြေရှင်းရမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့မှုကြောင့်လဲကတ္တနိုင်ငံရဲ့ဝန်ကြီးရှေ့ခ်မူဟာမက်ဘင်အဘဒူရာမန်အယ်သနီကအေဂျင်စီရဲ့သတင်းဌာနနဲ့မင်းမြန်ခံအတွင်းပြောဆိုလိုက်တာပါ။ကတ္တဆော်ဝါရှိတ်တမင်ပင်ဟာဒတ်အယ်တနီနဲ့ပြဿနာပုံမူကြီးထွားမလာအောင်ထင်းထင်းထင်းထင်းပြုမှုကိုကိုဝိတ်စော်ဘွားကတိုက်တွန်းခဲ့ကြောင်းကိုဝိတ်နိုင်ငံမှာ KUN သတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ်။
မြောက်တလန်တိတ်စာချုပ်နေတူအဖွဲ့ဝင်တွေအကြမ်းမှာရုရှားရေးနဲ့ပတ်သက်လို့နှစ်ပေါင်းများစွာတွင်မရှိခဲ့ဘူးတဲ့ညှဉ်းပန်းမှုမျိုးနဲ့အားလုံးကသဘောထားတညီတညွတ်တည်းရှိကြတဲ့အကြောင်းနေတူအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ရုရှားနဲ့ဆစ်ဆက်ဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာရုရှားကိုအခိုင်အမာဆက်ပြီးတော့ခုခံဟန်တာသွားမယ့်အကြောင်းနေတူအတွင်းမှုချုပ်ယန်စတိုသန်ဘတ်က VOA ဆာဗီးယားဌာနနဲ့တွေ့ဆုံမေးမြန်းချိန်တနင်္လာနေ့တုန်းကပြောဆိုသွားတာပါ။ရုရှားပေါ်မှာနီလန်နှမျိုးသုံးချင်းကဲကြိုက်တွေ့သွားမှာဖြစ်ပြီးတော့ဒါဟာယူကရိန်းရေးနဲ့ပတ်သက်လို့ရုရှားရဲ့ဆောင်ရွက်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့နေတူအဖွဲ့ဝင်အားလုံးရဲ့တညီတညွတ်တဲ့ယက်တည်မှုဖြစ်တယ်လို့မစ္စတာဆူတန်ဘတ်ကပြောဆိုသွားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မကင်ပြူထွေးတို့ပြောပြပေးခဲ့တာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒေါအောင်ဆန်းစုကြည်ကနေဒါနိုင်ငံခီးစဉ်ကျောင်းနဲ့အရင်စပါမယ်ရှင်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့ဒေသစံတော်ချိန်မနေ့ပိုင်းကကနေဒါနိုင်ငံတိုရန်တိုမြို့ကိုရောက်ရှိသွားပါပြီ။ဇွန်လ10ရက်နေ့ထိကြာမဲ့ဒီချစ်ကြည်ရေးခီးစဉ်တွင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံပြီးဖက်ဒရယ်ဝါဒနဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲရေးဆိုင်ရာကိစ္စရာတွေ၊ပြည်ပြည်နဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေး၊လူအခွင့်ရေးဆိုင်ရာကိစ္စရာတွေအပြင်ဒေသအတွင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဖိတ်ကြားချက်နဲ့တနင်္လာနေ့မနေ့စံတိုင်းမထိုးခင်တိုရွန်တိုမြို့ကလက်စတာဘီ PSN အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုကနေဒါနိုင်ငံဆိုင်ရာမြန်မာတာအမတ်ကြီးဦးကျော်မျိုးထွတ်မြန်မာကွန်တူဆောင်ကောင်စီဝန်ချုပ်မစ္စတာဘရိုင်ယန်ဝီလ်ဖတ်တို့အပါအဝင်ကနေဒါလွှတ်တော်အမတ်တွေနဲ့အစိုးရတာဝန်ရှိသူတွေတွားရောက်ကြိုဆိုခဲ့ကြတာပါ။ဒေါအောင်ဆန်းစုကြည်ကိုတိုရွန်တိုလေဆိပ်မှာကြိုဆိုတဲ့အခြေအနေတွေကိုတော့ကနေဒါအခြေဆက်မြန်မာအရေးတက်ကြွလှုပ်ရှားသူကိုအောင်မိုးကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီတတုကတော့လေရခွဲမှာသွားကြိုတာပေါ့အဲ့ဒါကတော့အမေစုရဲ့လှုပ်ချုပ်ရေးအရာလူမများပါဘူးခင်ဗျဒီကနေဒါပါလီမန်အမတ်တချို့ရဲ့နောက်ဒီတန်ရုပ်ကအမူထမ်းတွေရဲ့ဖန်မှုရဲ့နောက်ကျွန်တော်တို့ဒီတိုရန်တိုကအခုညီသေးတဲ့ဟိုတတိပုဂ္ဂလလေးရဲ့ပေါ့အဲ့ဒါတွေသွားကြိုကြတာခင်ဗျကျွန်တော်တို့ဒီဗမာတွေကြတော့ဒေါ်စုအမေစုတဲတဲ့ဟိုတယ်မှာကြိုကြတာခင်ဗျကျွန်တော်သတင်းကြားတာကျွန်တော်တွေးခဲ့တာကတော့ဆန္ဒပြတဲ့လူတွေရှိတယ်အဲတမိစုကြိုတဲ့လူတွေလည်းရှိတာပေါ့ခင်ဗျအာဟိုတယ်မှာကျတော့လူများတယ်ခင်ဗျဟိုတယ်မှာကျတော့ကျွန်တော်ထင်တယ်တရားကြိုကြတော့ရှိမယ်ဒါအမိစုလာကြိုဆန္ဒပြတဲ့လူတွေကတော့ကျွန်တော်ထင်တယ်ဆယ်ကနေတော့ရှိမယ်ခင်ဗျအ
ော်အဲ့တော့တခြားဟောဗာများထူးကြတာတွေးမိသေးလဲဗျဟိုဒေါ်ဆန်းစုကြည်ဘက်ကအပေးသက်တွေကိုပြန်စကားပြောတာတော့ဘာလို့အဲ့လိုမျိုးထူးထူးခြားခြားဗာများတွေ့မိပါသေးလေဟိုတယ်ရောက်တော့
ဟုတ်ကဲ့အမေသူကတော့ဟိုရောက်လိုက်ရအရင်မှာသူမြန်မာမိသားစုဘသူပဲရှိသေးသူချူတာတိမချူတာဒီသူကမြန်မာလေတွေ့တဲ့ခါကျပေါ်ပေါ်ရိပ်ရိပ်ခက်ခဲမဲ့ပြောပါလေခင်ဗျာကျွန်တော်လည်းတွေ့တော့လေကျွန်တော်တို့မင်္ဂလာပါဗာညာပြောရင်သူပြန်ပြောပြီးတော့အဲ့လိုပေါ်ပေါ်ရိပ်ရိပ်ပါပဲခင်ဗျာ
ဒေါ်ဆန်းစုကြည်တက်ခိုးတဲ့ Fairmont Royal York Hotel ရှိမှာကနေဒါနိုင်ငံရှိရိုဟင်ဂျာများအသင်းကအဖွဲ့ဝင်20ကျော်ဟာလဲကန့်ကွက်ဆန္ဒပြခဲ့ကြတာပါသူတို့အနေနဲ့ဘာကြောင့်ဆန္ဒပြကြရရလဲဆိုတာကိုတော့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူအန်ဝါကအခုလိုပြောပြပါတယ
်ကျွန်တော်ပြတာကတော့တခြားမဟုတ်ပါဘူးသူကလောက်တာသ ူရဲ့အလောက်အခိုင်မမှန်လို့ကျွန်တော်တို့အဲ့ဒါအတွဲကြောင့်ကျွန်တော်တို့ဆန္ဒပြတယ်မမှန်ဘူးဆိုတာရဟန်းကြပေါ်မှာသူလုံနေတဲ့အဓိကရဟန်းကြပေါ်မှာပေါ့တခြားတိုင်းရင်းသားတွေကိုလေတွေ့ပေါ်မှာလေသူကမျက်မျက်တတမမှန်ကန်ကန်မဆက်ဆံဘူးရဟန်းကြတွေကိုလေသူမှအာနာရှိပဲမဲ့လေသူကလောက်တင်လောက်တဲ့တွေကလောက်တယ်သူမလောက်ဘူးတစ်ချိန်လုံးဒီရဟန်းကြမရှိဘူးဟာပဲပြောနေတယ်ကျွန်တော်အမြင်မှာရဟန်းကြမရှိဘူးဆိုတဲ့လူကစာမတက်ဘူးသူကစာတက်ပြီတဲ့အဲ့ဒီတမိုင်းကိုလင်လို့မရဘူးစမတ်တမိုင်းကကျွန်တော်လေးလင်လို့မရဘူးခင်ဗျားလည်းနေလို့မရဘူးနောက်တယောက်ပရော်ဖက်ဆာပဲဖြစ်ဖြစ်နောက်စာရေးဆရာဖြစ်ဖြစ်ရှောက်ပုတ်ပြရေးလို့ရတဲ့ဟာမျိုးမဟုတ်ဘူးသူတို့ဟန်ကြမရှိဘူးတမားတို့နိုင်ငံမှာဒီနိုင်ငံမှာတခါလေးမရှိခဲ့ဘူးအခုလည်းမရှိဘူးဒီနိုင်ငံကိုမသုတ်ဒီနာမည်ကိုမသုံးနဲ့ဆိုတဲ့ဟာအဲ့ဒါလိုအပ်မှနေတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဇွန်လ9ရက်နေ့တွေ့ဆုံတဲ့အခါဖက်ဒရယ်ဝါဒနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူခွင့်ရေးဆိုင်ရာကိစ္စရပ်တွေအပြင်ဒေတာရင်းလုံခြုံရေးနဲ့ညီညာရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ်ကဇွန်လ၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုမြန်မာဒီမိုကရေစီအရေးပြုပြင်ပြောင်းလဲရာမှာကနေဒါကဆက်လက်ကူညီပေးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ဇွန်လ9ရက်နေ့မှာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွတ်တော်အမတ်တွေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာအတူစားသုံးကြမှာဖြစ်ပါတယ်။ဇွန်လ၈ရက်နေ့မှာတော့ဒေါက်ဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌကွန်ဆာဗေးတစ်ပါတီကလွတ်တော်အမတ်တဦးဖြစ်တဲ့ဘရုစ်တန်တန်ဦးဆောင်တဲ့ကနေဒါပါလီမန်ချစ်ကြည်အဖွဲ့နဲ့တွေ့ဆုံမှာဖြစ်ကြောင်းဘရုစ်တန်တန်ရဲ့အထူးလက်ထောက်ဒေးဗစ်ဒါရင်ဘာက VOA ကိုပြောပါတယ
် No particular issue and it will be in order to facilitate a productive visit
ဒေါက်ဆန်းစုကြည်နဲ့လွတ်တော်အမတ်ဘရုစ်တန်တန်တို့တွေ့ဆုံတဲ့အခါမှာဘယ်လိုကိစ္စကိုဆွေးနွေးကြမယ်ဆိုတဲ့ကြိုတင်သတ်မှတ်ထားချက်တော့မရှိပါဘူးမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်အောင်မြင်ရေးအတွက်ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ကစ조사ဆောင်ရွက်ပေးသွားမှာပါ။နောက်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကတောင်းဆိုလာတာတွေကိုချစ်ကြည်အဖွဲ့ဘက်ကလှုပ်ဆောင်ပေးနိုင်စွာရှိသမျှကူညီဆောင်ရွက်ပေးသွားဖို့ပဲဖြစ်ပါတယ်။
တောင်ဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဇွန်လ9ရက်နေ့မှာတော့ကနေဒါမှာရှိတဲ့မြန်မာအသံဝိုင်းနဲ့တောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းကနေဒါနိုင်ငံကမြန်မာအရေးလှူရှာသူကိုအောင်မိုးကပြောပါတယ
်မနေ့ဖြန်ကြာရင်တို့တော့တူရန်နေပြီးတော့အိုတိုကိုသွားမယ်ခင်ဗျာမနေ့ဖြန်အဲ့ဒီမှာခေါ်နေရှိရသူအိုတိုကမှနေလိမ့်မယ်ခင်ဗျာရှိရနေကြာရင်တူရန်တို့ပြန်လာမယ်ကိုယ့်ရဲ့နေကြာရင်တော့ဒီမှာမြန်မာမိသားစုနဲ့တွေ့မယ်နောက်ဒီကနေဒါအွန်တာရီယိုဒီဟိုဝကြီးချုပ်ပေါ့အွန်တာရီယိုဝကြီးချုပ်ပြည်နယ်ဝကြီးချုပ်နဲ့တို့တွေ့မယ်ခင်ဗျာ
တောင်ဆန်းစုကြည်ဟာဇွန်လ10ရက်နေ့မှာကနေဒါနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်။ဆူရင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့လွတ်တော်ဥက္ကဋ္ဌအာဗန်ခရစ်ယန်အာလင်းတို့ရဲ့ဖိတ်ကြားချက်အရတောင်ဆန်းစုကြည်ဟာဆူရင်နိုင်ငံကိုတရားဝင်ချစ်ကြည်ခီဆက်လက်သွားရောက်တာဖြစ်ပါတယ
်။ကိုဇော်ဝင်းလိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့အာရှစီဖိတ်ဒေတာလုံခြုံရေးဆိုင်ရာမြန်မာနိုင်ငံရဲ့သဘောထားအမြင်တွေကိုတင်ပြပေးပါမယ်။အာရှစီဖိတ်ဒေတာမှာလုံခြုံရေးနဲ့ပတ်သက်လို့မရေမရာဖြစ်နေရတဲ့အကြောင်းတွေထဲမှာအမေရိကန်ရဲ့အမြင်အမျိုးမျိုးဖြစ်စေတဲ့ပြောကြားမှုတွေကလည်းအကြောင်းတစ်ချက်ဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကပြောကြားလိုက်ပါတယ်။နိုင်ငံကြီးနဲ့မရွေးကြားမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်တွေအတွင်းကျင်းပခဲ့တဲ့ Shangri-La Dialogue 2019ဆွေးနွေးပွဲမှာဦးတောင်းထွန်းကပြောကြားခဲ့တာပါ။လုံခြုံရေးနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးတွေ၊ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကျွမ်းကျင်ပညာရှင်တွေပါဝင်တဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအကျန်းဖက်မှုအန္တရာယ်နဲ့ဘယ်လိုပူးပေါင်းတိုက်ဖြတ်နိုင်မလဲဆိုတာကိုအဓိကဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုမှတ်စုမြမှုကဆက်ပြီးတင်ပြပါမယ်ရှင်
။အခြားလုံခြုံရေးထိပ်သီးဆွေးနွေးပွဲ Shangri-La Dialogue 2017ကိုဇွန်လ2ရက်နေ့ကနေ4ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပခဲ့ပါတယ်။အာရှပစ္စိဖိတ်ဒေသလုံခြုံရေးအပါအဝင်နိုင်ငံတကာလုံခြုံရေးနဲ့ပတ်သက်လို့16ကြိမ်မြောက်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာဒီကနေ့ကမ္ဘာမှာရင်ဆိုင်နေရတဲ့အကြမ်းဖက်မှုအန္တရာယ်တွေပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း90ကျော်ကကာကွယ်ရေးဝန်ကြီးတွေ၊ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေ၊ကျွမ်းကျင်ပညာရှင်တွေပါဝင်ဆွေးနွေးတဲ့ဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာအန္တရာယ်နဲ့ရင်ဆိုင်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုခေါင်းစဉ်မျိုးစုံခွဲပြီးဆွေးနွေးခဲ့ကြတာပါ။ လုံခြုံရေးပူးပေါင်းဆောင်ရွက်မှုပုံစံသစ်များ New Patterns of Security Cooperation ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းပါဝင်ဆွေးနွေးပါတယ်။ကမ္ဘာကြီးရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်ပွဲပြီးဆုံးချိန်တည်းကဆိုရင်ဘယ်တော့မှမနဲ့မတူအောင်လို့မရေရာမသေးချာမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဦးတောင်ထွန်းကဆွေးနွေးသွားခဲ့ပါတယ်။ Asia Pacific ဒေသလုံခြုံရေးအတွက်အရင်ကဦးဆောင်ပါဝင်ခဲ့တဲ့ American ရဲ့ဦးဆောင်လိုစိတ်အပေါ်မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးမရေရာမှုတွေကိုပိုဖြစ်စေတယ်လို့အခုလိုပြောကြားခဲ့ပါတယ
်။ US today is sending mixed signals and this has an effect on the security architecture here.
အမြင်မျိုးမျိုးဖြစ်စေတဲ့အမေရိကန်ရဲ့ပြောကြားမှုတွေကအာရှပစိဖိတ်ဒေသလုံခြုံရေးဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်။သမ္မတ Trump ပြောကြားခဲ့တာကိုကိုးကားပြီးတော့ပြန်ပြောရမယ်ဆိုရင်လုံခြုံရေးအကူအညီလိုနေတဲ့နိုင်ငံတွေကလုံခြုံရေးဆိုင်ရာကုန်ကျစရိတ်တွေပေးဖို့လိုပါမယ်။မပေးဘူးဆိုရင်အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ဘာသာကာကွယ်ရေးဆောင်ရွက်ရလိမ့်မယ်လို့ပြောခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တဲ့အတွက်ဒေတာရင်းနိုင်ငံတွေကိုဘလို့အဓိပ္ပာယ်တက်ရောက်သွားစေခဲ့ပါသလဲ။တစ်ဖက်မှာကြပ်ပြန်တော့အမေရိကန်ကာကွယ်ရေးဝန်ကြီးကခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့နိုင်ငံတွေအောင်မြင်တိုးတက်တယ်။ပူးပေါင်းဆောင်ရွက်မှုမရှိရင်ဆော့ရုပ်တယ်ဆိုတာတမိုင်းမှာရှင်းရှင်းမြင်တွေ့ခဲ့ရပြီးပြီလို့ပြောခဲ့ပါတယ်။မဟာမိတ်နိုင်ငံတွေအကြားခိုင်မာတဲ့ဆက်ဆံရေးရရှိဖို့ဆိုရင်တဘောတူရင်ချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။လောလောဆယ်မှာတော့ကျွန်တော်တို့ဒေတာလုံခြုံရေးအတွက်အင်အားကြီးအမေရိကန်စီကလိုအပ်တဲ့အာမခံချက်မျိုးမရသေးပါဘူး
။လုံခြုံရေးအန္တရာယ်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေထဲမှာဤပညာနဲ့လူမှုကွန်ရက်တွေကိုအသုံးပြုသူများလာတာလည်းပါဝင်တယ်လို့လုံခြုံရေးအကြံပေးဦးတောင်ထွန်းကပြောသွားပါသေးတယ်။ Facebook လူမှုကွန်ရက်အသုံးများတဲ့နိုင်ငံတွေမှာသတင်းမှားဖြန့်တဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ပြောကြပြီးနိုင်ငံတွေရဲ့တည်ငြိမ်အေးချမ်းမှုထိခိုက်အောင်ဤပညာကိုအသုံးချနေတာတွေတားဆီးဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ်
။ Today those disseminating disinformation are having a field day. They can create fake news, leak it and spread it without much difficulty.
ဒီကနေ့မှာသတင်းအမှားဖြန့်ကျင်လူတွေအတွက်အခွင့်ကောင်းရနေပါတယ်။သတင်းမှားတွေဖန်တီးပြီးအခက်အခဲမရှိဖြန့်ဝေနေပါတယ်။သတင်းမှားပြဿနာကိုမြန်မာနိုင်ငံကြုံတွေ့ခဲ့ရပြီးပါပြီ။ပြီးခဲ့တဲ့လတုန်းကပဲနိုင်ငံပေါင်း150ကျော်စိုက်ဘာတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကိုကြီးကြီးအဖြစ်ကမ္ဘာကြီးမှာအနေအသစ်ကိုကျော်လွှားနိုင်ဖို့ကြိုးစားနေရဆဲဆိုတာသိနိုင်ပါတယ်။ online ပေါ်မှာရာဇဝတ်မှုမြောက်ဆောင်ရွက်နေတာတွေကိုနိုင်ငံအနေနဲ့နှိမ်နင်းတဲ့အချိန်ထဲမှာငြင်းငြမ်းတည်ငြိမ်မှုပြပြားစေမဲ့လုပ်ရမျိုးလုံးဝမလုပ်နိုင်အောင်တားဆီးတယ်မှာလေ
အခုလိုကမ္ဘာကြီးမှာလုံခြုံရေးအနေအထားတွေပြောင်းလဲလာနေတဲ့အတွက်အရင်ကလိုနိုင်ငံကြီးတွေကိုပဲအားကိုးနေလို့မရတော့ဘဲနိုင်ငံကြီးနိုင်ငံငယ်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဆွေးနွေးသွားခဲ့ပါတယ် Shangri-La Dialogue ဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကတော့အရှိတောင်အရှမှာအကြမ်းဖက်ဝါဒီတွေရဲ့အနေဟာဘယ်တော့မှမနဲ့မတူအောင်မြင့်တက်နေတယ်လို့ပြောကြားခဲ့ပါတယ်လုံခြုံရေးစိန်ခေါ်မှုတွေကိုဒေတာရင်းဘလို့ကင်တွယ်တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာစင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကအခုလိုပြောသွားခဲ့တာပါအရှိအလေပိုင်းကနေပြန်လာကြမယ် IS တိုက်ခိုက်ရေးသမားတွေရဲ့အန်ဒီဟာဒေတာရင်းအကြီးမားဆုံးလုံခြုံရေးအန်ဒီဖြစ်တယ်လို့သူကပြောခဲ့ပါတယ
် We know of at least 31 terrorist groups in this region that have pledged allegiance to ISIS and there's evidence of increasing transnational cooperation among regional terror networks.
စစ်သွေးကြွအဖွဲ့ကိုတစ္ဆာခံထားတဲ့အကြမ်းဖက်အဖွဲ့ပေါင်း32ဖွဲ့တဲ့မနေ့ပြည်ဒေသမှာရှိနေတာကိုကျွန်တော်တို့သိထားပြီးဖြစ်ပါတယ်။ဒေသရင်းအကြမ်းဖက်အဖွဲ့တွေအကြားနိုင်ငံဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုလည်းမြင်တွေ့နေရပါတယ်။ဒေသရင်းကအကြမ်းဖက်ဝါဒတွေဟာဒေသထဲမှာအရင်တည်းကနိုင်ငံတစ်ခုနဲ့တစ်ခုကြားလူကုန်ကူးမှုလက်နက်ကုန်ကူးမှုလုပ်နေကြတဲ့အရာစုဂိုင်းတွေကိုအသုံးချနေကြပါတယ်။နှက်နဲတဲ့တောတောင်တွေရှိတဲ့နေဆက်တွေဟာအကြမ်းဖက်သမားတွေအတွက်ပုံခိုဖို့သင်တန်းပေးဖို့နေရာကောင်းတွေဖြစ်ပါတယ်။ဒီအုပ်စုတွေကျွန်တော်တို့ဒေတာတွေကိုပို့ရောက်လာမယ်ဆိုရင်အာဆီယံနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေပိုလုံလာနိုင်ပါတယ
်ဒီအန်ဒီယာတွေကိုကာကွယ်နိုင်ဖို့နိုင်ငံတစ်ခုနဲ့တစ်ခုကြားလုံခြုံရေးဆိုင်ရာအချက်အလက်တွေမျှဝေချဖို့အရေးကြီးတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကဆွေးနွေးသွားခဲ့ပါတယ်ဘာသာရေးဆိုင်ရာအစွန်းရောက်မှုနဲ့တဘာဝဘေးဒဏ်လိုစိန်ခေါ်မှုတစ်တွေနဲ့ပတ်သက်တဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာတော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်းဟူစိန်ကမြန်မာနိုင်ငံကရိုဟင်ဂျာတွေကိစ္စကိုပါထည့်ပြီးဆွေးနွေးသွားပါတယ
် There is nothing wrong at all with wanting to put our country and our citizens first. The problem is when such sentiments are accompanied by religious and ethnic chauvinism.
ကိုယ်နိုင်ငံကိုယ်လူမျိုးကိုရှီရန်တင်တာဘာမှမမှားပါဘူး။ဒါပေမဲ့ဘာသာရေးလူမျိုးရေးကြီးစိုးတဲ့အမြင်တွေပါလာတာကပြဿနာဖြစ်ပါတယ်။ အပြတ်အသတ်အမုန်းပွားမှုတွေနိုင်ငံကပူးပေါင်းဆောင်ရွက်မှုပေါ်လက်မှတ်ခံတာကပြဿနာဖြစ်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေကြုံနေရပါတယ်။ဘုံနားလည်မှုတွေလက်ခံမှုတွေအပြန်အလှန်အပေးယူရှိမှသာတည်ငြိမ်တဲ့လူမှုအတိုင်းဝိုင်းတည်ငြိမ်တဲ့ကမ္ဘာကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။
နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ WIWS ကစီစဉ်တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့စစ်အင်အားချဲ့ထွင်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလက်တလောအတိုက်ခိုက်ခံရမှုကိုဥပမာပေးပြီးဘာသာရေးအစွန်းရောက်မှုကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုနှိမ်နင်းကြဖို့အတွက်နိုင်ငံတွေကြားမှာပို့ပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးကြသူအများစုကထောက်ပြခဲ့ကြပါတယ်ရှင်။
မဆူမြမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတော့မကြာခင်ထုတ်လင်းမဲ့တိုက်ရိုက်လိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဒေါ်ရှိမြန်ဗျာနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပိုင်းတုန်းကတော့မြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအိဒါချုပ်တူနဲ့ကလောင်ရှင်တူတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေ VV ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမည်တွေကိုကြိုပေးထားလို့လည်းရပါတယ် VV မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999ဖြစ်ပြီးတော့ email လိပ်စာကတော့ bamis@vvnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်းကြမဲ့တော်ရရှင်တွေကိုကြိုပေးပါတယ
9နာရီကြာမှာထုတ်လွှင့်မဲ့တရားရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။ VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲဒီ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jeju ကနေတရားရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအင်္ဂါနေ့ည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းဒိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်။
အမေရိကန်ဆိုရဲ့ကွန်ထရက်ဝန်ထမ်းတွေကိုလျှို့ဝှက်သတင်းချက်လက်တွေအွန်လိုင်းသတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်းအမေရိကန်တရားရုံးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်မီမက်ဆန်နက်ရှင်နဲ့မပုံတင်တဲ့စနစ်ကိုရုရှားစစ်တောက်လိုင်းရဲ့ဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှို့ဝှက်မတမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရုံးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူအနေရှိတဲ့တိုင်းပြည်ကသူ့ရဲ့အဖြစ်နဲ့ပြည်ဝင်ကတားမြစ်သွားမဲ့တင်းလာနေနောက်မှန်းကသူ့ရဲ့တောင်းမြတ်သွားမယ့်အကြောင်းကိုဒင်းလာနေနောက်မှာ Twitter လူမှုကွန်မြူနတီကနေပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။မွတ်စလင်အများစုရှိရာနိုင်ငံကဝင်လာတဲ့သူတွေကိုပြည်ဝင်တားမြစ်မဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့အတွက်နေရာတကာမှာအများကြီးဆန်နှုံးကိုက်လုပ်နေလို့မရတဲ့အကြောင်းလည်းပြစ်တင်ပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကချန်ပီယံတက်ခဲ့မှုအတွင်းထိရသေးဆုံးသူတွေကိုရည်စုပြီးတနင်္ဂနွေလုံးဒီကနေ့ညင်တက်ကာရဝါပြုခဲ့ကြတယ်လို့ရတဖက်ကတော့တက်ခဲ့သူတွေကတတိယမြောက်တူရဲ့အမည်ကိုကြေညာခဲ့ပြီးအဖမ်းဆီးတွေလည်းရှိခဲ့ပါတယ်။တက်ခဲ့မှုကျူးလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယွန်းဆုဇကဘာဆိုသူဖြစ်ကြောင်းထောက်လိုင်းအရာရှိတွေကယုံကြည်ထားတယ်လို့လန်ဒန်ရတဖက်ကပြောဆိုခဲ့တာပါ။ဒီကနေ့မှာပဲချန်ပီယံဝါလာတက်မြတ်တက်ပြည့်ရတဖက်ဝင်တွေကဘကင်းအရက်မှာအသက်28နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူခဏရောက်တည်ဆုံးပြီး50ကျော်တန်ရရခဲ့တဲ့အချမ်းပဲတက်ခဲ့မှုနဲ့ဆက်နွယ်မှုဘလို့ရှိတယ်လဲဆိုတော့ပြောဆိုမထားပါဘူး။စီးရီးယားနိုင်ငံရကာမြို့မြောက်ပိုင်းကို IS သွေးကြွရဲ့လက်ကနေပြန်လည်တင်းယူဖို့အမေရိကန်ကကျောင်းနောက်ကပေးထားတဲ့စီးရီးယားဒီမိုကရက်တစ်အင်အားစု SDF တပ်ဖွဲ့တွေဒီကနေ့ထိုးစစ်ဆက်တင်လိုက်ပါတယ်။2014ခုနှစ်ကစလို့ IS ဖွဲ့ရဲ့တင်းယူထားတဲ့ရကာမြို့ကိုဝိုင်းရံပိတ်ဆို့ဖို့ပြီးခဲ့တဲ့နိုဝင်ဘာလကလေးကကြိုးပမ်းခဲ့တာပါ။
တရင်ချင်းချက်ကိုကွန်လုံးကြီးညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝါခနာရောဘတ်ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ 9.19 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.